အရှိတော်ဆက်ဒီတော့မှာရုံးစောလမှုဆိုင်ရာဘူပေါ်ဆောင်ရေးနဲ့လူငယ်ရေးပင်အကောင်ကြီးညီလေးလေးရှောက်ခွေဖို့အရှိတော်ဆက်နိုင်ငံများအာဆီယံဖော်ဝင်10နိုင်ငံကတာဝန်ရှိသူတွေနဲ့ဝန်ကြီးတွေအိန္ဒိယနိုင်ငံလူတွေလူမျိုးတော်မှာဂျာကာဘီနေကာအစည်းအဝေးလို့ဆင်းနေကြပါတယ်။အကြမ်းဖက်ဝါရတိုက်ခိုက်ရေးနျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့ရေကြောင်းနယ်နိမိတ်ဆိုင်ရာသတိထားရှိမှုတို့မှာဘူပေါ်ဆောင်ရေးကိုတိုးမြှင့်ကြဖို့နဲ့အာရှရာစုနေ့လို့ဆိုရမယ် Asia's Century အတွက်နိုင်ငံတွေပါဝင်မဲ့အနေထားသတ်မှတ်ရေးကူညီလို့ဆောင်ကြဖို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဆူရှမာဆော်ရတ်ကအာဆီယံဖော်ဝင်နိုင်ငံတွေကိုတိုက်တွန်းပြောဆိုပါတယ်
။ India ASEAN engagement is deep rooted and we place ASEAN as the center of our dream of an Asian century. As Asia regains its
India ASEAN ပူးပေါင်းဆောင်ရွက်မှုဟာအခိုင်အမာမြင့်တင်ပြီးအာရှရာစုနှစ်တစ်ခုဖြစ်ပုံပေါ်ဖို့ကျွန်တော်တို့အိမေးရဲ့ဗဟိုချက်မှာအာဆီယံကိုထည့်သွင်းသတ်မှတ်ထားပါတယ်။အာရှရာစုနေ့လို့ခေါ်ဆိုဖို့အတွက်အာရှဒေသအနေနဲ့27ရာစုနှစ်မှာကမ္ဘာလုံးဆိုင်ရာနေရာတနေရာကိုပြန်ရလာပြီးဖြစ်တဲ့အကြအိန္ဒိယနဲ့အာဆီယံတို့ဟာအရေးပါတဲ့ခန့်ကဏ္ဍကနေပါဝင်သွားမှာပါ။ဒီအနာဂတ်အမြင်ကိုလက်တွေ့ဖြစ်လာအောင်လုပ်ဖို့အတွက်အိန္ဒိယနိုင်ငံဟာအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားပါမယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဆူရှမာဆော်ရက်ကပြောသွားတာပါ။ဒေသတွင်းမှာအငင်းပေါမှုတွေကိုငင်းငင်းနဲ့နီးလန်းနဲ့ဖြေရှင်းကြဖို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးဗီဗီယန်ဘော်လာခရစ်စနန်ကလို့ဆိုပြီးတေးငယ်တဲ့စင်ကာပူနိုင်ငံတွေနဲ့အင်အားဟာအမှန်တရားလို့သတ်မှတ်တဲ့ကမ္ဘာတစ်ခုမှာရှင်သန်ဖို့အခွင့်အလမ်းမရှိပါဘူးလို့ပြောသွားပါတယ်။